အမေရိကန်ဗဟုအစိုးရကအတုံးစီဖြတ်တောက်မဲ့အလားလာနဲ့အမေရိကန်အခွန်ငွေဆောင်မှုအနာဂတ်ရေးအပြင်အမေရိကန်နိုင်ငံကိုကလီးဘဝကလေးရရောက်ရှိလာတဲ့တရားမဝင်အခြေချသူတိမ်မောင်းများစွာတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တီအခြေတင်ဖြစ်နေကြတဲ့အတွက်ကြောင့်လွှတ်တော်မှာအင်္ဂါနေ့ကတင်းမာမှုတွေစိုးရိမ်မှုတွေလွှမ်းမိုးနေခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်ထိပ်တန်းလွှတ်တော်အမတ်တီနဲ့တွေ့ဆုံမှုစီစဉ်ထားတာကိုကြိုတင်ပြီးတော့ပြည့်ရဲ့ပြုခဲ့တဲ့အတွက်ကြောင့်အောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်နန်စီပလိုစီနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချတ်ရှူမာတို့ကတမနာနဲ့မတွေ့ဆုံမှုဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအစိုးရယာယီပိတ်ပစ်ရမယ့်အခြေအနေကိုရှောင်ရှားနိုင်ဖို့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်နှစ်ပါတီစလုံးသဘောတူညီမှုရဖို့ကြိုးပမ်းခဲ့ကြပါတယ်။ဒီမိုကရက်နဲ့အင်ပီရိုရိုဂျာသဘောတူညီမှုရဖို့တမနာကမမြင်တဲ့အတွက်ကြောင့်လွှတ်တော်မှာရှိတဲ့ရီပပ်ဘလစ်ကန်အမတ်တွေနဲ့ဆက်ပြီးတော့ဆွေးနွေးခြင်းဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်းပလိုစီနဲ့ရှူမာတို့ရဲ့ဥတွဲကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်အစိုးရရဲ့အတုံးစီအတုံးပြုတ်ခွင့်ကာလဟာဒီဇင်ဘာလ၈ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်အဲ့ဒီအတုံးပြုတ်ခွင့်အာဏာကိုလွှတ်တော်နှစ်ရက်စလုံးကအချိန်တိုးပေးဖို့သဘောတူညီမှုမရှိအောင်ဆိုရင်အမေရိကန်အစိုးရရဲ့တစိ့တစ်ပိုင်းကိုပိတ်ပြရမယ့်အခြေအနေမျိုးရှိနေပါတယ်